ဒီနေ့တော့ရွာသကြံတော်တော်စီရပြောရမယ်မနေ့ကနဲ့ရှင်းပါလေကျွန်တော်တကယ်ချင်းအုတ်ချွေမှုကြီးကြော်ဆိုးရဲ့ဥဆောင်မှုတွေကြောင့်လည်းပါတာပေါ့ဟိုးအရင်နှစ်တွေကတော့ကိုဗစ်နဲ့မို့ဆေးရနာတိတ်နာမကြသေးလို့ဆိုပြီးလူတွေလည်းငြိမ်ငြိမ်နေကြတာဒီနှစ်မှာတော့မရတော့ဘူးလူတိုင်းကိုစီကအတိတ်ကိုမေ့ကြအောင်စောင်းပြီးကဲကြတော့တာကံကြီးတွေလည်းပြည့်ပဲသကြံပါတီတွေမှာလည်းပြည့်တာပဲဟိုးဒီဒီမတော်နိုင်တဲ့လူတွေကတော့စစ်ဆိုးရလှုပ်ပေးထားတဲ့မန်ဒတ်တွေအောက်မှာကဲကြတာပေါ့လေအဲ့လိုအခြေအနေမှာကျွန်တော်တို့ရွာကောဒီတိုင်းပဲနေမယ်ကဲကြတာပဲဒီနှစ်မှာကဲတာလားဆိုတော့မဟုတ်ပါဘူးကိုဗစ်ဖြစ်ဖြစ်အာနာတိမ့်တိမ့်ကဲကြတာပဲရွာလူတွေဆိုတော့ဆိုရှယ်မီဒီယာတိတ်မတုံးကြလို့ဒါအခြားလူတွေကမသိကြတာအချို့ကလည်းအာနာကြီးအောင်စောင်းပြီး post တွေပါရင်မတင်ကြတော့လူတွေမသိကြဘူးပေါ့လေအခြားဒေသကလူတွေစစ်ဖြစ်လို့ပြေးနေကြတော့ကိုတွေကကြံနေကထိန်နေမနဲ့ပျော်နေတယ်ဆိုဘယ်ကောင်းမလဲအဲမပျော်ဘဲကလည်းမနေနိုင်အဲ့တော့တိတ်တိတ်လေးပျော်ကြတော့တာပဲဒီနှစ်ကတော့ကိုရွာနဲ့ကိုရင်ပြောတာမဟုတ်တော့ဘူးကျော်ဆိုးကသူ့အထက်ကအာနာပိုင်းတွေကိုပါခေါ်လိုက်သေးတယ်ဧည့်သည်တော်ကြီးတွေနဲ့ဆိုတော့ပုံမြိုင်သွားတာပေါ့လေသူ့ရွာဟာဘလောက်တည်ငြိမ်အေးချမ်းပြီးမိသေးတယ်ဆိုတာပြကျင်တာလည်းပါမှာပေါ့အရင်နှစ်တကြံလေးတုန်းကတော့ကျော်ဆိုးကအေးဆေးပဲဘာမှတိတ်မလို့ဖြစ်ဘူးဒီနှစ်ကတော့အထက်ကမြှောက်ပေးတာကောနောက်လိုက်တွေမြှောက်ပေးတာရောကြောင့်ကျော်ဆိုးရဲ့ခွင်ထဲကိုတကြံတက်တက်ဝင်လာတာပဲဘလို့အချိန်နေပဲဖြစ်ဖြစ်ကျော်ဆိုးနဲ့လွတ်တဲ့ခွင်ဆိုတာမရှိတော့ပါပဲဒီနှစ်ကတော့ခွင်ပိုကြီးတာပေါ့လေရွာတကြံဆိုပေမဲ့စိုင်းဝိုင်းလည်းပါတယ်ရွာနီးချုပ်ဆက်ကဖိုးဆိုခြင်းတွေလည်းပါတယ်မြို့က KTV မှာတွားလုံနေသူတွေလည်းပြန်လာတော့ DJ နဲ့ EDM ဆိုတာကိုလည်းထည့်လိုက်သေးတယ်အဲတော့အနီးနားပတ်ဝန်းကျင်ကရွာကြီးလည်းစိတ်ဝင်စားတယ်ဒါပေမဲ့အစတုန်းကတော့လုံုံရီကိုစိုးရင်လို့တိတ်မလာရဲကြဘူးဘုံဖောက်မဲ့ drone နဲ့ဘုံကျဲမဲ့ဆိုပြီးတော့လည်းသတင်းတွေကြားထားတာကိုဒါပေမဲ့ကျော်ဆိုးကနဲ့တယ်ဟိုးအရင်ကတကြံပုံမှန်လုံနေကြရွာလန်းစုံမှာမလုတော့ဘူးလေကွင်းထဲမှာမန်တက်ထိုးလိုက်တယ်ကွင်းမြင်ခေါင်ခေါင်ကြီးမှာဆိုတော့ရန်သူတွေလာရင်တော့အဝေးကနေလှမ်းမြင်နိုင်တယ်ဆိုပဲပြီးတော့ကြံကိုလာတဲ့လူတိုင်းကိုပတ်စံကလွင်ကြံတာမယူရလာရဘူးဆိုပြီးကြင်ညာတယ် drone နဲ့ဘုံကျဲတာကိုကာကွယ်ဖို့အတွက်ကလည်းမန်တက်အနီးတစ်ပိုက်ကိုဝဘိုးဝါထောင်းပြီးငှက်ထောင်းတဲ့ကောင်းငင်ပိုက်ကြီးတွေမိုးထားလိုက်တယ် drone နဲ့ဘုံချားကလည်းပိုက်ပေါ်ပဲကြာမှာဆိုတော့မန်တက်အတွက်မစိုးရင်ရတော့ပြိဋ္ဌတ်ထဲတော့ကြာရင်ကြာပါစေပေါ့လေဘာပဲဖြစ်ဖြစ်ခန်းခန်းနာနာကြီးလှုပ်ပြီးမှလူမလာမှာကိုလည်းကြော်စိုးကစိုးရင်သေးတယ်လူမလာရင်သူအရှက်ကွဲမှာ哦ပြီးတော့ကျော်စိုးကသူများတွေလို့9000တွေ1000တွေပေးပြီးခေါ်မနေဘူးရွာတဲ့ကအိမ်တိုင်းတိမ်တယောက်မန်တက်ကိုမဖြစ်မနေလာရမယ်ဆိုပြီးခေါ်တယ်မလာတဲ့အိမ်ကိုတာဝန်သားကိုဖြစ်တယ်ဆိုပြီးတော့ဗောလေမခေါ်လဲလာကြပါတယ်ရွာကလူတွေကလည်းပွဲငန့်နေတာ哦တကြံမန်တက်ရှိမှာတော့လူတစ်ယောက်လောက်ရှိတယ်ဂျင်းတူးထားပြီးတယ်အမှုသမားတွေစင့်ကကြတာဗောလေဒါကတော့အစင်လာပါပဲရွာမှာဇက်ဘွဲတွေလုံးရင်ဇက်စင်ရှိမှာဂျင်းတူးထားရတယ်ရွာသားတွေမူးမူးနဲ့မင်းသမီးကိုတက်တက်ဆွဲကြလို့ဒီတော့အမှုသမားတွေကိုကျင်းထဲထည့်ထားလိုက်ရင်စင်ပေါ်ကိုမမီနိုင်တော့ဘူးကျင်းထဲမှာအကြိုက်ကပဲနည်းနည်းမူပြီးရမ်းညင်တဲ့ကောင်ဆိုရင်လည်းကျင်းထဲကိုတွန်းချလိုက်တာပဲကျင်းထဲကိုအရင်ရောက်နေတဲ့အမှုသမားတွေနင်းနာနေတယ်ရမ်းလို့မရတော့ဘူးကြံလဲပြီးရောအိုက်ကျင်းရှိတယ်လေကိုလဲလုလို့မရတော့ဘူးဆိုပြီးအကြောင်းပြတယ်ပြီးတော့လဲပြက်လျှောက်ပြီးအုပ်ဖုံမလို့လို့နဲ့အကွက်ရိုက်ရောင်းတော့တာပဲဒါကြံမတိုင်ခင်ကလည်းကျော်စုကရွာထဲမှာအငိမ့်နေတာမဟုတ်ပါဘူးအလူငွေလိုက်ကောက်သေးတာလောကမှာငွေရအဓိကပဲတဲ့မြန်မာငွေဘလောက်တန်ဖိုးကြတယ်ပြောပြောအိုက်ငွေလေးနဲ့ပဲတုံးနေရတယ်မဟုတ်လားအလူငွေကိုဒီတိုင်းကောက်တာတော့မဟုတ်ဘူးမလုံးလေးနဲ့ကောက်တာအလူငွေများများထဲတဲ့သူဆိုရင်ဧည့်သည်တော်ကြီးတွေနဲ့အလူငွေများများထဲတဲ့လူတွေကဧည့်သည်တော်ကြီးတွေကိုတချင်းနဲ့ဖြိုပြရမယ်ပြီးတော့ဧည့်သည်တော်ကြီးတွေနဲ့တွဲကားရမယ်ခုံနီးနာချင်းထိုင်ရမယ်အလူရှင်ဖြစ်ကြောင်းမိုင်းနဲ့ကြင်ညာပေးမယ်ရွာမှာကလည်းလူရဝင်ကျင်တဲ့လူတွေကြီးပဲလေစီးပွားရေးလုပ်ငန်းလေးတွေကလည်းရှိတော့လူတိများကျင်သေးတယ်အာနာပိုင်နေနဲ့ပိုရင်းနီးလေလုပ်ငန်းပိုကောင်းလေဝင်ငွေပိုရလေမို့လားရွာမှာကလည်းတစ်ကုံတဲ့မိသွေးကုံတဲ့ခဝင်းကြောက်ကုံတဲ့အုပ်ဖုပ်လုပ်ငန်းရှင်တွေရှိတာမို့အာနာပိုင်းလေးနဲ့ရင်းနှီးကျင်တာပေါ့လေအာနာပိုင်းလေးနဲ့မတည့်ရင်အဲ့အလုပ်တွေကိုလုပ်လို့ရတာမဟုတ်ဘူးဒါတွေမကားသေးဘူးဘောလုံးတိုင်းနှလုံးတိုင်းကြက်သမားဖဲသမားအရပုံချက်တဲ့လူတွေကလည်းရှိသေးတာကိုသူတို့ကလည်းအာနာပိုင်းတွေကိုလိုင်းကြီးပေးရတဲ့သူတွေဆိုတော့ရင်းနှီးထားလေကောင်းလေဒီတော့ကျော်စုကအလှငွေတောက်တောက်လေးရတာပေါ့လေရတဲ့အလှငွေတဝက်လောက်ကိုအရက်တွေဝယ်ပလိုက်တယ်တကြံနီးမှဝယ်ဈေးတက်မှဆိုလို့တဲ့ကျော်စုအိမ်မှဆိုအရက်ပလင်းတွေကအေဂျင့်ဆိုင်တောင်းများသေးတယ်တကြံလဲကြောက်အိုက်ပလင်းတွေကိုထုတ်ရောင်းတော့တာပဲသူ့အတွက်ကလည်းတစ်နှစ်စာခြံထားလိုက်သေးတယ်။တကြံလဲပြီးရောကျော်စုအတွက်အရက်တစ်နှစ်စာလောက်ခိုင်သွားပြီ။အခြားရွာကလာတဲ့လူတွေအတွက်တဲလေးတွေထိုးပြီးငှားတာကိုလည်းလုပ်သေးတယ်။ဈေးတွေကိုလည်းဈေးကောက်ကောက်တယ်။ဟိုးအရင်ကလိုလည်းစပွန်ဆာရှာလိုက်သေးတယ်။ရွာတွေကအရက်ဆိုင်မှာစပွန်ဆာသွားတောင်းတော့ဟိုကအလှငွေတော့ထည့်ပါမယ်။စပွန်ဆာဆိုပြီးတော့နာမည်မထိုးပါနဲ့ရှက်လို့ပါတဲ့။တကြံကာလကတော့ပုံမှန်ပါပဲ။ရေပက်လိုက်အရက်တောက်လိုက်ရံဖြစ်လိုက်အေးချမ်းချမ်းပဲပြီးသွားတယ်။မျိုးကလာတဲ့အာနာပိုင်တွေကလည်းအရက်တွေတောက်ပြီးပြုံးပြီးနဲ့ပြန်သွားတယ်။ရွာကစီပွားရေးသမားတွေလည်းအာနာပိုင်းနေနဲ့ရင်းနှီးပြီးအလုပ်တစ်တွေတောင်လုပ်ကြတော့မယ်တဲ့။အုတ်ချိုရမှုကြော်ဆိုးကလည်းသူ့အနေကူဝင်တဲ့ပြီးအေးဆေးဖြစ်သွားတယ်။အဲ့တော့မပြောချင်မဲ့ပြောရရင်တကြံမှာအချို့ကပျော်ကြကားကြအချို့ကတော့ပတ်စံရအောင်ခွင်ရိုက်ကြအချို့ကတော့သူများပျော်နေတာကိုကိုယ်နဲ့မဆိုင်သလိုငေးကြည့်နေရတဲ့ဘဝတွေပေါ့လေ။